အားလွန်ကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းမိုခါဟာဘင်္ဂလားဒေ့ရှ်မြန်မာကမ်းရိုးတန်းစီကိုဥတီရွေလျားနိုင်တဲ့အခြေအနေမှာရှိနေပြီးတော့လိန်မော်ရောင်အစ်စ်မိုးဇလာကတတ်မှတ်ထားပါတယ်။မုန်တိုင်းလမ်းကြောင်းကမြန်မာနိုင်ငံစီကိုလာမဲ့တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်ခြေရှိလို့ဘေးကင်းရာနေရာတွေမှာကြိုတင်ရှောင်ရှားနေကြဖို့ကိုလည်းအရေးပေါ်သတိပေးချက်တွေထုတ်ပြန်နေပါတယ်။ဒီကြောင်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်မြတ်တစင်အောင်ပြောပြပေးပါမယ်ရှင်။
ဘင်္ဂလားပင်လယ်ော်အလဲပိုင်းနဲ့သူနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်ော်အရှေ့တောင်ပိုင်းတို့မှာဖြစ်ပေါ်နေတဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုခါဟာမေလ14ရက်လာမယ့်တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆစ်ပဇာမြို့နဲ့မြန်မာနိုင်ငံကြောက်ဖြူမြို့ကြားစစ်တွေမြို့နာကနေဖြတ်ကျော်ဝင်ရောက်နိုင်တယ်လို့မြန်မာမိုးလီဝတ္တနဲ့ဇလဗေယဌာနကခန့်မှန်းထားပါတယ်။မြန်မာနိုင်ငံလေးကိုမုန်တိုင်းဝင်ရောက်ဖို့12နာရီအလိုမှအနည်းအောင်အဆင့်တတ်မှတ်ပေမဲ့အခုလိုအချိန်မှာကြိုတင်ပြင်ဆင်ပြီးရွှေ့ပြောင်းမှုလိုတဲ့နေရာတွေကိုမိုးစလာဌာနညွှန်ကြားမှုဦးလာထွန်းကသတိပေးထားပါတယ
်။မုန်တိုင်းအဆင့်တတ်မှတ်ချက်မှာအဝါရောင်၊လိမ္မော်ရောင်၊အနီရောင်၊အညူရောင်အစိမ်းရောင်ပေါ့လေ။ဒီကတော့မြန်မာကမ်းရိုးတန်းကိုချီးကပ်နေတော့လိမ္မော်ရောင်ပေါ့။အနီရောင်အဆင့်ဆိုရင်တော့မြန်မာကမ်းရိုးတန်းကိုဖြတ်ပြီး12နာရီပေါ့နော်။အနီရောင်လို့အဲ့ဒါမှလည်းမသိမနေရှေ့ကိုရွှေ့လာတော့နီအောင်ဆင်း12နာရီမှကြောင်းမဲ့ဆိုရင်လည်းဒါနောက်တော့မကြောက်တော့တော့အချို့အရာတွေကအဆင်မပြေတာဖြစ်နေမယ်ဆိုတော့ကြောင်းရင်တော့ဘူးတရားကမုံတိုင်းအနေခံနိုင်တဲ့ဒါကြောက်ကျူနားနေဖို့ဒီပူပြီးတော့မောင်းတော့ဒီကော်ပဇာသာထီရတာရွှေ့ပြောင်းရမယ့်နေရာကြီးပေါ့နော
်အခုဖြစ်ပေါ်နေတဲ့မုံတိုင်းကပြတ်ထွက်လာတဲ့တင်တိုက်တွေကြောင့်မြမတပြည်လုံးမှာမိုးတိမ်တောင်အကောင်ပြီးအဲ့ဒီမိုးတိမ်တောင်ရွေရှားတဲ့နေရာတခြားမိုးရွာသွန်းတာနဲ့အတူလေပြင်းတိုက်ခတ်တာမိုးထစ်ချုံရွာတာမိုးကြိုးပစ်တာနဲ့လျှက်စီးလက်တာအပြင်မိုးသီးကျွေတဲ့ဖြစ်စဉ်တွေပါရှိလာနိုင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံတည်းမုန်တိုင်းဝင်ရောက်လာချိန်မှာလေတိုက်နှုံတနာရီကိုမိုင်း100ကနေ110နှုံထိတိုက်ခတ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံကိုအားပြင်းဆုံးမုန်တိုင်းဖြစ်နေပြီးခဲ့တဲ့2008ခုနှစ်တုန်းကနောက်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့နာဂစ်မုန်တိုင်းနဲ့နှိုင်းယှဉ်ပြီးတော့ဥလာထွန်းကအခုလိုရှင်းပြပါတယ
်အခုမုန်တိုင်းကတော့ဒီတိုက်ခတ်လို့အများဆုံး130ပေါ့နော်မှန်တာတယ်တာဂစ်ကလည်းအဲ့ဒီနီးတော့ပဲဆိုတော့နာဂစ်ကနည်းနည်းများတာပေါ့ဒီ130 130လောက်ရှိဒါတော့လေတိုက်နှုန်းကိုပြောတာပေါ့နော်မုန်တိုင်းရဲ့အဖြစ်စွမ်း3မျိုးရှိတယ်ဒီရင်းတိုက်တာပေါ့ဒါလူတိုင်းသိတယ်ဟုတ်ကဲ့ဒီမိုးတိခန့်စွာရွာတာဒါဆိုရင်ကမြေပြိုတာတွေပါဖြစ်မယ်เนาะကြက်ကြက်ရေကြီးရတယ်ဖြစ်တယ်ဟုတ်ကဲ့ဒီပုံတိုင်းဒီပင်လဲရေမျက်နှာတွေမြင့်တက်တာပေါ့မိုခါတော့သူကအဲ့လားသဘောစစ်တွေရောက်အနီးပေါ့เนาะကျွန်တော်မှန်တာဒါဒီခိုင်ရောက်ပိုင်းကိုတောင်းပြဖြတ်ဝင်တော့နာဂိကတန်ယူရန်ဒေတာကိုလမ်းလျှောက်တောင်းလျှောက်သွားတာပုံတိုင်းနှမ်းချောင်းတိုင်းသွားတိုင်းလေတိုင်းလေတိုင်းမှာရေကတက်တယ်ဒီကိုပြင့်ပြင့်တင်သွားတော့ဒါမျိုးနာဂိကအရင်တိုင်းကျတော့လေချင်းကြောင့်တဲ့ဆုံးရှုံးရတာများတာရေရောက်တဲ့ဆုံးရှုံးရတာများတယ်။နာဂိကဲသူလေတိုင်းတော့အလားနီးပါးလောက်ရှိရင်ရှိမယ်။သို့တော့ဟိုမုန်တိုင်းဒီတက်မှုကတော့နည်းနည်းလေးတော့ကွာခြားလိမ့်မယ်နော်
။ဆိုက်ကလုန်းမုန်တိုင်းမူခါရဲ့အရှိန်ကြောင့်ဒီကနေ့မေလ12ရက်နေ့ညနေကနေမေလ15ရက်နေ့ထိပြည်နယ်နဲ့တိုင်းနေရာအနှံ့မိုးထစ်ချုံရွာတာနဲ့နေရာကွက်ပြီးမိုးကြီးတာတွေဖြစ်လာနိုင်ပါတယ်။ရခိုင်ပြည်နယ်မှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်100ကနေ130အထိတိုက်ခတ်နိုင်ပြီးနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းပါဝင်အေရဝတီတိုင်းနဲ့ချင်းပြည်နယ်တို့မှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်40ကနေမိုင်60အထိတိုက်ခတ်နိုင်ပါတယ်။မုံတိုင်းဖြတ်ကျော်တဲ့အချိန်မှာမုံတိုင်းဒီရီဟာရခိုင်ပြည်နယ်စစ်တွေခရိုင်နဲ့မောင်းတော်ခရိုင်ကမြို့ဝမြစ်လက်တက်တွေအတွင်12ပေကနေ16ပေအထိမြင့်တက်နိုင်ပြီးကြောက်ဖြူခရိုင်တွင်းကမြေဝမြင့်လက်တဲ့တွင်မှာတော့9ပေကနေ12ပေအထိမြင့်တက်နိုင်တယ်လို့ခန့်မှန်းထားပါတယ်။မုံတိုင်းဘီအန်နဲ့ကြိုတင်ဆောင်ရှားဖို့နဲ့မုံတိုင်းသတင်းကိုနားဆွင့်ထားဖို့ကိုလည်းမြန်မာမိုးလီဝတ္တနဲ့ဇလဗေဒဌာနကတိုက်တွန်းထားပါတယ
်။အဓိကတော့ညီမရှောင်ရင်တော့လည်းနည်းနည်းကတော့ဝေးရနိုင်တာပေါ့နော်။အရှောင်လို့ရရင်တော့ကျွန်တော်တို့အချိန်ရတော့ရှောင်ထားရင်ပါလို့အမုံတိုင်းကကျွန်တော်တို့ကအနီအောင်ဆင့်12နာရီလို့ပြောပေမဲ့လို့12နာရီလို့ပြောတော့အဲ12နာရီညာဘက်ကြီးဖြစ်နေရင်ကျွန်တော်ရှောင်းအောင်ရှားရတာဖြစ်တယ်။ဒါမျိုးလေးပေါ့နော်။အဲ့တော့ဘောကကုသိုလ်ဟာနင်းနေတယ်။ဘာမှသိသိအောင်မှုမဲတဲ့အချိန်မှာဒါကတော့ကိုမြင်တဲ့ဒီကားကြီးမုံတိုင်းရှက်တာကြီးတွားရောက်ဖို့တာကျွန်တော်တွေနဲ့ကြံပြုနေတယ်။အဲနောက်တစ်ခါဒီမုံတိုင်းရဲ့အနေထားပြရအောင်လို့ကျွန်တော်တို့ပေါ်တဲ့တွေမပြတ်ဘူးလို့ပဲ။ဟောရောက်နေဆိုတော့မုံတိုင်းရဲ့အခုဒီလမ်းကြောင်းကကျွန်တော်တို့ကမနေ့နေ့ညပေါ်တဲ့တခုတည်းမှလည်းမနေ့နေ့ညလည်းမတူဘူး။ သမောရဲဟူ၃လေးမျိုးပါလေနည်းနည်းလေးဖွင့်ရနည်းနည်းလေးကြောင်းရဲလေးဖြစ်နေတော့အဲမလို့ဘယ်နေရာကိုတင်းဝင်လဲဆိုရဲအမိသားမျိုးကိုပြီးကိုဒီလိုနေနဲ့မုံတိုင်းတရင်နားဆင်တာဖို့လိုပါလေ
မြန်မာနိုင်ငံနဲ့မုံတိုင်းဝင်ရောက်မဲ့လမ်းကြောင်းဖြစ်တဲ့ရခိုင်ပြည်နယ်ဟာမုံတိုင်းအန္တရာယ်ဆိုးရင်ရတဲ့အခြေအနေပိုပြီးတော့ရှိလာနေတဲ့အတွက်သတိပြုကြဖို့မိုးလေဝသခန့်မှန်းသူတွေကလည်းသတိပေးနေပါတယ်ကြိုတင်ခန့်မှန်းချက်တွေအရလေတိုက်နှုန်းဟာဖြစ်အားပြင်းခဲ့တဲ့နာလေးမုံတိုင်းနီးပါးလောက်အရှိန်ရှိလို့ဆိုက်ကလုန်းမုံတိုင်းမူခါကိုသတိထားဖို့အတွက်လည်းတိုက်တွန်းထားကြပါတယ်။ကုန်းမြင့်ဒေသနေတဲ့သူတွေမြစ်ချောင်းအနီးနဲ့မုံတိုင်းလမ်းကြောင်းတစ်လျှောက်နေထိုင်သူတွေဟာအခုချိန်ကလေးကပေးလွတ်နိုင်မယ့်နေရာရီစီကိုကြိုတင်ရှောင်ရှားကြဖို့လည်းသတိပေးထားပါတယ်ရှင်
။ဒါကတော့အင်အားပြင်းဆိုက်ကလုန်းမုံတိုင်းရဲ့လမ်းကြောင်းမြန်မာနိုင်ငံစီကိုလာမယ့်တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်လို့ဘေးကင်းတဲ့နေရာတွေကိုကြိုတင်ရှောင်ရှားကြဖို့သတိပေးနေတဲ့အကြောင်းမမရတဲ့စင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။